ရမဟာကဏ္ဍယုံစင်ရတော့အရှင်စနကပြီးဝန်သားဟာမြမဗုဒ္ဓဘာသာသာသနာတမိုင်းမှာထူးခြားလာတဲ့ဆရာတော်ပါမြမတွေကအကြီးညိုဆုံးပုဂ္ဂိုလ်တူအမိကိုပြောဖို့ကွယ်လွန်သူတမိုင်းပညာရှင်ကြီးဒေါက်တာတန်းထွန်းကိုမေးကြတဲ့အခါမဟာကဏ္ဍယုံစင်ရတော်ကြီးရဲ့အမိကိုညှို့ဆို့တယ်လို့လည်းမှတ်သားရဘူးပါတယ်အဲ့ဒီလိုကြီးညိုစရာကောင်းလာတဲ့ဆရာတော်ကြီးရဲ့ဂုဏ်ပုဒ်တွေကိုမင်းစားတို့ညံတထွာလောက်နဲ့အစေအဆုံးဖော်ပြဖို့ဆိုတာမကြံကောင်းမစီရပါဒါပေမဲ့ဆရာတော်ရဲ့အခြေပြုပဋ္ဌာန်းတရားတော်ကိုဖတ်ရတဲ့အခါဖြစ်ပေါ်လာတဲ့တရားစိတ်အဟုန်ကြောင့်ဆရာတော်အမင်းရှိရဲ့ထဲကတချို့ကိုဒီတစ်ပတ်ဝိုင်းပွေမျှဝေလိုက်ပါရစေအခြေပြုပဋ္ဌာန်းတရားတော်ကျမ်းစာမျက်နှာဖုံးမှာဖော်ပြထားတဲ့ကျမ်းဝိသေသနာပုတ်ဟာအထူးသတိထားရမယ့်အချက်ပါသာသနာတော်တန်ရှင်းတည်တံ့ပြောင်းလဲရေးအတွက်အခြေပြုပဋ္ဌာန်းတရားတော်လို့ဆိုထားပါတယ်ပဋ္ဌာန်းတရားတော်လားအချက်လက်တွေကိုစာဖတ်ပြည့်တတ်နားလည်သွားအောင်ရှင်းယုံလင်းယုံတက်တက်မဟုတ်ဘဲသာသနာတော်တန်ရှင်းရေးတည်တံ့ရေးပြန့်ပွားရေးကိုဆရာတော်နှလုံးသွင်းခဲ့တယ်ဆိုတာသတိချမှတ်ဖို့လိုပါတယ်။ဒါကြောင့်သာသနာတော်တန်ရှင်းတည်တံ့ရေးအတွက်စုံမိနေစကားတွေကိုမလွတ်အောင်ဖတ်နာလိုက်နာဖို့လိုပါတယ်။ဆရာတော်ကစိတ်စင်ကြယ်မှုကိုအများကြီးအလေးထားပါတယ်။ဆရာတော်တက်တော်ထင်ရှားရှိစဉ်ကကျောင်းတိမ်ဆောင်ပုတ်တွေရေးထားတဲ့အထင်းမှာစိတ်ကောင်းရှိဖို့ကပထမလို့ထိတ်ဆုံးမှာထားပါတယ်။စာတက်ဖို့ဆိုတာကိုစေကူးမြောက်အဖြစ်ထားတာပါ။အဲ့ဒီလောက်အထိစိတ်ကောင်းကိုအားပေးတော်မူပါတယ်။ဘုန်းကြီးကျောင်းမှာစိတ်ကောင်းရှိဖို့ကပထမစိတ်မကောင်းလို့ပဲနဲ့ဖုံးကြီးလုံနေတာကိုကမှားတယ်ဖုံးကြီးလုံချင်းရင်ကိုရင်သားမနေရဟန်းလုံချင်းရင်ကုသိုလ်ရလွယ်တဲ့စိတ်ကောင်းကိုအထက်ဆုံးထားမှဖြစ်မယ်လို့ပွင့်ပွင့်လင်းလင်းမိန့်တော်မူပါတယ်ဆရာတော်ဖျားကဒီလိုယုံကြည်ထားတော့သူ့ကာလသာသနာကိုအားမရခဲ့ပါဘူးအထူးသဖြင့်ကုသိုလ်ပွားမယ်လို့ယူဆပြီးလှူဆောင်နေကြတဲ့ဘာသာရေးအလှူတန်းပွဲလန်းတွေကိုကြည့်ပြီးဆရာတော်ပြုပြင်ရေးတွေလှူဆောင်ပေးခြင်းစိတ်ပြင်ပြခဲ့ပါတယ်။ဆရာတော်ဟောခဲ့တဲ့အချက်တစ်ချက်ကကုသိုလ်ကိုအကြောင်းပြုပြီးအကုသိုလ်တွေဖြစ်နေပါတဲ့တယ်။ဆရာတော်ကအလှူတစ်ခုကိုဥပမာပေးပါတယ်။အလှူလှုပ်တော့မယ်ဆိုမန်းတက်ဆောက်ရောဆိုပါတော့မန်းတက်ဆောက်တဲ့ဆိုကလေးကခန်းခန်းနာနာဖြစ်ရတော့မယ်။မန်းတက်ကမခန်းမနာဖြစ်သွားရင်လူအထင်သေးမှစိုးရိမ်လာလူအထင်ကြီးခံရအောင်အခမ်းအနားဆုံးစောက်ဖို့စဉ်းစားပြီလူအထင်မသေးအောင်လူအထင်ကြီးခံရအောင်ဆိုတဲ့စိတ်တွေဟာကုသိုလ်စိတ်လားအကုသိုလ်ဇောလားဆရာတော်ကမေးပါတယ်ဆရာတော်ကိုယ်တိုင်ကပဲဒီမှာလောဘအကုသိုလ်တွေဝင်နေတယ်လို့အမိန့်ရှိပါတယ်တခါမန်တက်ကြီးပြပြန်တော့ဟိုကချီးကျူးဒီကမြောက်ပင်းနဲ့စိတ်ကြီးဝင်လာပြန်ရောမန်တက်ရှိမှဟိုကြီးဒီကြီးနဲ့ခက်ကြွားကြွမာနာလေးတွေကဖြစ်လိုက်သေးတယ်ဒီနည်းတူပါပဲအကျွေးမွေးပြန်တော့ဘယ်သူတော့ကဘယ်လိုကြွေးတယ်အင်းသူတို့ထက်တော့မသားတော်မယော့မှအဲ့ဒီလိုအပြိုင်ဆိုင်စိတ်ကလေးတွေဝင်တက်ပြန်ပါသေးတယ်ညာပိုင်းကြတော့တီးကြမှုတ်ကြကြွေးကြမွေးကြစားကြတောက်ကြစားတောက်ပြီးအပြန်မှာသာဘယ်ဟာကဘယ်လိုညံ့အတင်းအဖျင်းပြောခြင်းပြောမယ်ပြန်ကန်နီးနှုတ်ဆက်တဲ့အခါကြတော့ဘယ်လောက်ခင်လွန်းရင်လွန်းလို့မအားတဲ့ကြားကလာရတာပါညာကိုဘက်ကလည်းကျေးဇူးတင်လိုက်တာပါညာလောကစကားတွေရှွန်းရှွန်းဝေအောင်ပြောလို့ဆိုလို့နှစ်ဖက်လုံးအာကုသူလောဘစောလေးတွေနဲ့လို့ဆရာတော်ကမိန့်ပါတယ်ရတဲ့ကုသူကနည်းနည်းလေးပွားနေတဲ့အာကုသူတွေကအများသာလို့စီစစ်ပြပါတယ်မြမနိုင်ငံမှာအလှူဒါနတွင်ကျဲနေတာနဲ့ပတ်သက်လို့ဆရာတော်ရဲ့အဆိုအမိန့်ကမှတ်သားစရာပါပကံကိုရှင်အရဟံရောက်လာတော်မူတော့ဗုဒ္ဓဘာသာစဖြန့်ရတယ်ဖြန့်နေအခါဒါနအကြောင်းကဟောလို့လွေတယ်လူတွေကချောင်းချောင်းလဲလဲဆိုတော့ဖရာတွေတဲကျောင်းတွေစောက်ဖို့လှူကြတန်းကြတယ်ရှင်မင်းတွေကလည်းရှင်မင်းပြန်ဖြစ်ချင်းတော့နန်းတော်ကြီးလိုကျောင်းကြီးတွေစောက်လူမိဖုရားတို့မူးကြီးမတ်ကြီးတို့ကလည်းရှင်မင်းနီးလိုက်နိဗ္ဗာန်လိုချင်လို့မဟုတ်ဘဲလောကီစည်းစိမ်လှူကြတန်းကြရာကအလှူတန်းကတွင်ကျဲလာပါတည်းဆရာတော်ကိုယ်တိုင်ကတော့ဒါနထက်သီလစင်ကျဲဖို့ကအရေးကြီးတယ်လို့အခိုင်အမာဆိုပါတယ်။ဒါကြောင့်မြမဗုဒ္ဓဘာသာတချို့ရဲ့အပြုမူကိုအကြောင်းပြုပြီးဆရာတော်ကအခုလိုမိန့်ပါတယ်။ကံနဲ့ကံရဲ့အကျိုးတွေမှာဒါနတဲ့သီလသားတယ်ဆိုတာကိုသူတို့သဘောမပေါက်ကြပါဘူး။သဘောမပေါက်တော့ကကံနဲ့ကံရဲ့အကျိုးကိုမရှင်းမလင်းဘူး။အမှန်ကတော့သီလကိုအခြေခံပြီးတော့မှရောင်းရဝယ်ရတယ်၊ဆက်သွေးရတယ်၊စကားပြောရ တယ်။တီလာပြီးတော့မှအထိတ်လျောက်ပိုရာရှန်နာကိုသို့မဟုတ်မိမိဝါသနာပါရာကိုလှူရတယ်။တီလာမပါဘဲနဲ့ဒါနကြီးသွားနေလို့ရှိရင်ဘဝတော်မှကောင်းကောင်းသူဂတိမရောက်နိုင်ပါဘူးလို့တွန်သင်ပါတယ်။နောက်ပြီးအလှကံပုဂ္ဂိုလ်ရဲ့တီလာရှိမှုအရေးပါပုံကိုလည်းဆရာတော်အမင်းရှိပါတယ်။အလှတစ်ခုပြုတဲ့အချိန်မှာအလှကံပုဂ္ဂိုလ်ရဲ့စိတ်ဟာအလွန်ကြည်လင်နေရပါတည်း။ယဟန္တာရေတောင်အလှကိုမခံယူခင်ညောဒသမဘက်ဝင်စားပြီးအင်မတန်တန်ရှင်းစင်ကြယ်အောင်ပြုပြင်ကြတယ်လို့မှတ်သားရပါတယ်။အလှကံပုဂ္ဂိုလ်တီလာမရှိရင်ကုသိုလ်ပြုပြီးအမျှဝေနေပြီမဲ့ကိုရည်စူးတဲ့သူမှဘာကုသိုလ်မှမခံစားနိုင်ကြောင်းကိုလည်းဆရာတော်ကတာရကပြထားပါတယ်။ဆရာတို့တရားတော်တွေကိုအနှစ်ချုပ်ကြည့်လိုက်ရင်အကျိုးများတဲ့ဒါနတစ်ခုဖြစ်ဖို့ဆိုတာအင်္ဂါ၃ရက်နဲ့ပြည့်စုံရပါတည်း။၁ကတော့အလှကံရဲ့သီလစင်ကြယ်မှု၊၂ကစေတနာတရားတရားထက်သန်မှု၊တရားတရားမှာပြန်ရင်စိတ်တွေ၊တာလိုစိတ်တွေ၊ကြွားလိုစိတ်တွေ၊မာနတွေမနှောရဘူးလို့ဆိုလိုပါတယ်။တတိယအချက်ကတော့အလှပစ္စည်းရဲ့တန်ရှင်းမှု၊အလှပစ္စည်းတန်ရှင်းမှုဆိုတာကတရားသဖြင့်ရှာဖွေရရှိထားတဲ့ပစ္စည်းကိုဆိုလိုပါတယ်။သူတစ်ပါးမျက်ရည်ပေါက်ကြီးငယ်ကြပြီးမှကို့မှာအမျက်စွန်းတွေထွက်အဲ့ဒီအမျက်စွန်းနဲ့ဝဲပြီးလှူတဲ့တန်းတဲ့ပစ္စည်းကိုတော့ဓမိယလက်တပစ္စည်းတရားသဖြင့်ရတဲ့ပစ္စည်းရဲ့လို့ဘယ်မှာခေါ်နိုင်ပါမတော့ဒီလိုတရားတော်တွေရေးသားချိမြင့်သွားတဲ့မဟာကန္နာယုံဆရာတော်အရှင်ဇနကာဘိဝင်သားရဲ့ကျေးဇူးကိုဒီစကဝိုင်းနဲ့ပူဇော်လိုက်ရပါတယ်ရှင်။သာပေမြင့်ပြီးလူမျိုးတင်ပါစေ။